အငင်းပေါ်နေတဲ့တောင်တရုတ်ပင်လယ်ကဘာရဆာကျွန်းစုမှာတရုတ်အစိုးရကဆန်းရှဆိုတဲ့မြို့တည်ထောင်နေတာကိုပိုင်ဆိုင်မှုအတွက်ဝမ်းပြီးအငင်းပွားနေတဲ့အခြား၄နိုင်ငံကသတိထားစောင့်ကြည့်နေပါတယ်အခုလိုတရုတ်ရဲ့နယ်မြေချဲ့ထွင်ရေးကြိုးပမ်းမှုကရေပိုင်နဲ့အငင်းပွားမှုကိုပိုထင်းထုတ်လာနိုင်အောင်အထောက်ပံ့ပြုသလိုဖြစ်နေကြောင်းသုံးသပ်ကြပါတယ် Ralph Jennings တိုင်ပေကပေးပို့တဲ့သတင်းကိုပြောပြမှာပါလူမနေတဲ့တောင်တရုတ်ပင်လယ်တွေကကျွန်းစုမှာကြိုတင်စီမံထားတဲ့အတိုင်းမြို့ကြီးတစ်မြို့ဖြစ်လာအောင်တည်ဆောက်နေတဲ့တရုတ်နိုင်ငံရဲ့ကြိုးပမ်းမှုကအိန္ဒိယ၅နိုင်ငံစလုံးသူတို့ပိုင်ဆိုင်ပါတယ်လို့ဝိုင်းပြီးအငင်းပွားနေတဲ့အဲ့ဒီဒေသထိန်းချုပ်ရေးမှာတရုတ်ကိုအသာစီးရာသွားစေပါတယ်ဆန်ရှာလို့အမိပေးထားတဲ့ကျွန်းမြို့ကိုတရုတ်ပြည်မကြီးရဲ့တောင်ဘက်ကကျွန်းပေါ်မှာတည်ထောင်နေတယ်ဆိုပေမဲ့လန်တရာရင်ပြီးစတဲ့အခြေခံအဆောက်အုံတွေတဘာဝဝန်းကျင်ကာကွယ်ရေးနဲ့နေထိုင်မဲ့လူတွေရဲ့အသက်မွေးဝမ်းကြောင်းလုံခြုံရေးတပ်တိုးချထားရေးစတဲ့လှုပ်ဆောင်စရာအသစ်တွေကိုရင်ဆိုင်ကျော်လွှားရမှာဖြစ်တယ်လို့တရုတ်ကွန်မြူနစ်ပါတီရဲ့ဝက်ဘ်ဆိုက်မှာရေးထားပါတယ်။ဆန်းရှာမြို့မှာလက်ရှိလူရေ1500လောက်ရှိပြီးတောင်တရုတ်ပင်လယ်တွေကအခြားကျွန်းတွေတက်စားရင်လူအများဆုံးနေတဲ့ကျွန်းဖြစ်လာပါတယ်။ထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းဆန်းရှာရှိတဲ့ကျွန်းအပါဝင်ပါရာဆက်ကျွန်းစုဟာသူတို့နဲ့ဆိုင်တယ်လို့ကြေညာထားတာပါ။တောင်တရုတ်ပင်လယ်တွေကစပရက်လီကျွန်းစုကိုတရုတ်အပါဝင်ထိုင်ဝမ်ဗီယက်နမ်ဘရူနိုင်းမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ကပါပိုင်ဆိုင်တယ်ဆိုပြီးအငင်းပွားလာခဲ့ကြပါတယ်။ဆန်းရှာတိုးချဲ့မြို့တဲ့အစီအစဉ်ကြောင့်စတူယန်ကီလိုမီတာ 3.5 သန်းရှိတဲ့ပင်လယ်ရေပြင်ပိုင်နဲ့မှာတရုတ်စစ်တပ်အတွက်ရောသုတေသနလုပ်ကင်ဖို့အတွက်ပါလက်ဦးမှုရသွားစေပြီးပိုင်နဲ့ကျင်းရမယ့်ကိစ္စမှာတရုတ်ကိုအသာစီးရသွားစေတယ်လို့စင်ကာပူနိုင်ငံတကာလေ့လာရေးတက္ကသိုလ်ကသုတေသီ OE ဆုံးကပြောပါတယ
် to strengthen the case under international law that you exercise sovereignty over a stretch of land or sea you would have to show that
နိုင်ငံတစ်ခုကကုန်းတွင်းပိုင်းမှာပဲဖြစ်ဖြစ်ပင်လယ်ပြင်မှာပဲဖြစ်ဖြစ်ကိုယ့်ရဲ့အချုပ်အခြာပိုင်နဲ့ကိုချက်ထွင်မယ်ဆိုလို့ရှိရင်နိုင်ငံတကာဥပဒေအရအဲ့နေရာမှာအုတ်ချွေးစနစ်ရှိရမှာဖြစ်တယ်လို့လူတွေကလည်းတကယ်နေနေတာမျိုးဖြစ်ရပါလိမ့်မယ်အဲ့ဒီမှာနေတဲ့သူတွေကဘဝရှင်တန်ရေးတမွေးဝမ်းကြောင်းလုပ်နေရမှာဖြစ်ပါလေ။ဒါမှကို့ချက်ထွင်မှုကခိုင်မာနိုင်မှာပါ
။ဆင်စတူယန်ကီလိုမီတာအကျယ်ရှိတဲ့ဝူဒီကျွန်းပေါ်မှာဆန်းရှာမြို့ကိုတည်ထောင်ထားတာဖြစ်ပြီးဆေးရုံ၊ဗန်နဲ့စတိုးဆိုင်တွေရှိပါတယ်။ဒီလိုကျွန်းမြို့ကြီးမှာကဘာလက်ကြီးသွားလုပ်ငန်းဖွံ့ဖြိုးလာနိုင်တယ်လို့တရုတ်စစ်အခြေချစခန်းထူထောင်တာဘေးပတ်ဝန်းကျင်ကပင်လယ်ပြင်ကိုသုတေသနပြုလာနိုင်လိမ့်မယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ဆန်းရှာမြို့စီကားလာတာနဲ့အမျှတချိန်မှာအငင်းပွားမှုဖြေရှင်းကြတဲ့အခါဒီကျွန်းစုကိုတရုတ်ကအုပ်ချုပ်ခဲ့တယ်ဆိုတော့နောက်ကျောင်းအထောက်အထားတစ်ခုကိုရာသွားစီလိမ့်မယ်လို့တိုကျိုမြို့ခရီးရန်တက္ကသိုလ်ကနိုင်ငံကလေ့လာရေးပါမော့ကစတီဗင်နာဂီကပြောပါတယ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့2016ခုနှစ်တုန်းကတရုတ်ဟာဖိလစ်ပိုင်နိုင်ငံကိုကမ္ဘာခုံတမာတိရုံးမှာရှုံးနိမ့်ခဲ့ပါတယ်ရေပိုင်နဲ့အငင်းပွားမှုမှာ BNN နိုင်ငံကတော့သက်ဆိုင်ရာအခြားနိုင်ငံတွေနဲ့စာရင်းပိုပြီးအတန်ထွက်တယ်လို့စင်ကာပူတက္ကသိုလ်ကသူတွေသည်အိုးကပြောပါတယ်တောင်တရုတ်ပင်လယ်ပိုင်ဆိုင်မှုကိစ္စကို BNN အနေနဲ့ထပ်မံရှောက်လဲတင်ပြီးအနောက်နိုင်ငံတွေရဲ့အားကိုယူပြီးလှုပ်ဆောင်တင်တယ်လို့ဟူဂျီမင်းတက္ကသိုလ်လူမှုသိပ္ပံပါမော့ခထရန်ဂွေယန်ကပြောပါတယ်
that we be waiting for goodwill behavior from China I think that
လူနိုင်ငံစီကကောင်းမွန်တဲ့အပြုအမူကိုသူတို့မျှော်လင့်နေကြပါတယ်တကယ်လို့တောင်တရုတ်ပင်လယ်ရဲ့နယ်ပယ်ချက်ထွင်မှုကိုတရုတ်ကဆစ်ဆက်တိုးလုပ်နေမယ်ဆိုရင်အထူးသဖြင့်တရုတ်နဲ့ရင်းနှီးတဲ့ဗီယက်နမ်ခေါင်းဆောင်တွေအနေနဲ့တရုတ်ကိုဆန့်ကျင်တဲ့တခြားနိုင်ငံတစ်ခုရှာဖွေကြရတော့မယ်ဆိုတာသဘောပေါက်လာကြပါလိမ့်မယ်။
2016ခုသမာဓိယုံဆုံးဖြတ်ချက်ချခဲ့ခြင်းကစပြီးတရုတ်ဟာပိုင်နဲ့အငင်းပွားနေတဲ့နိုင်ငံတွေကိုစီးပွားရေးအထောက်အပံ့တွေပေးပြီးငြိမ်းချမ်းစွာနဲ့ဆက်ဆံလာခဲ့တာဖြစ်ပါတယ်ခင်ဗျာ။